မြန်မာနိုင်ငံကနေထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟညာဒုက္ခသည်တပ်တန်းကြီးပေါ့ကိုမြန်မာနိုင်ငံကပြန်လည်ခံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကလှူလာနေပြီးအဲလိုဖြစ်လာအောင်နိုင်ငံတကာကဗန်လောင်ငွေကြေးဆိုင်ရာတန်ခတ်အရေးယူမှုနဲ့ထောက်ခံပံ့ပိုးစီတင်တယ်လို့ဘင်္ဂလားဒေ့ရှ်ထိပ်တန်းတာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံပေါ်ဗန်လောင်ရေးဆိုင်ရာတန်ခတ်အရေးယူမှုကိုတည်ငြိမ်တဲ့ခြောက်မှတ်ကြဖို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးအဗ်ဒူကာလမ်မိုမန်က VOA ဘင်္ဂလားဌာနနဲ့မြန်မာနိုင်ငံတို့အတွင်းတောင်းဆိုသွားတာပါ။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဆေခါဆင်နာကလည်းဒုက္ခတွေကိုနေရာရင်းပြပူရေးစတင်လှုပ်ဆောင်ဖို့တောင်းဆိုထားပါတယ်။ဒီဝန်ထုတ်ဝန်ကြီးကိုကျမတို့ဘလောက်ကြာကြာထံပိုးထားရမှာပါလဲ။လူဝင်ညာတွေကိုနေရာရင်းမြန်ပြန်ပို့နိုင်လေအားလုံးအတွက်ပူကောင်းလေဖြစ်မှာပါပဲလို့ပြည်နစ်တံတမကြီးတူကိုဝန်ကြီးချုပ်ဟာစီနာကပုံသူနေမှာပြောပါတယ်။မြန်မာနိုင်ငံဟာအရင်ဆုံးကလူဝင်ညာဒုက္ခတွေပြီးပြန်လည်လည်ခံရေးသဘောတူညီချက်တွေကိုအကောင့်ထည့်ပေါ်ခဲ့ပူပြီး1992ခုနှစ်မှာဒုက္ခတွေ2,000,000တွေကအများစုကိုပြန်လည်ခံခဲ့တယ်လို့ဝန်ကြီးမိုမန်းကဆိုပါတယ်။ဒီဒီမှာလည်းသူတို့ပြန်လက်ခံမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။ဘာကြောင့်လဲဆိုတော့သူတို့အာမခံတဲ့ပြေးထားလို့ပါ။ဒါပေမဲ့လည်းဒီလူတွေပြန်သွားကြင်တော့အောင်လုံလုံစိတ်ချရတဲ့ပုံဝန်ကျင်မျိုးမြန်မာဆွေရကဖန်တီးလို့ဆောင်တာမရှိသေးပါဘူးလို့ဝန်ကြီးမိုမန်းကပြောပါတယ်။လူဝင်ညာလို့ခေါ်ဆိုတော့ကိုလက်မခံတဲ့မြန်မာဆွေရကတော့ဒုက္ခတွေကိုပြန်လက်ခံဖို့တနိုင်ငံနဲ့ဆက်မှာပြင်ဆင်ထားတယ်လို့ကုလသမဂ္ဂဖွဲ့စည်းပြီးဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောထားပါတယ်။အခုချိန်ထိတော့စိုးစိုးလက်ခံရေးစခန်းတွေစီပြန်ဝင်လာတဲ့ဒုက္ခတွေတအူးမှမရှိသေးပါဘူး။